computer net di twin net phan di mu re ne a pyin ga lu re a ya wathu re go တထထဲ smartphone ပေါ်မှာမြင်ရအောင်လုပ်နိုင်တဲ့ augmented reality နည်းပညာသုံးထားတဲ့ mobile app တွေထဲမှာ Blipper ဆိုတဲ့ app ကလူတွေရဲ့မျက်နှာကိုမှတ်မိနိုင်တဲ့ app တစ်ခုဖြစ်ပါတယ်။စားထုတ်တုန်းကတော့ကြော်ကြားလူသိများသူတွေရဲ့မျက်နှာဒါမှမဟုတ်ဓာတ်ပုံတွေကို Blipper app ထည့်ထားတဲ့ smartphone camera နဲ့ချိန်ပြီး scan ဖတ်လိုက်ရင်သူတို့နဲ့သက်ဆိုင်တဲ့အချက်အလက်တွေပေါ်လာပါတယ်။ Blipper app ကိုနောက်ဆုံး update လုပ်လိုက်တဲ့ Halos ဆိုတဲ့ version ကြတော့ဘသူမဆိုသူတို့ app ကိုတုံးပြီးတော့ကိုယ့်ရဲ့ profile ကိုဖန်တီးနိုင်ပါတယ်။သဘောကတော့ကိုယ့်ရဲ့ဓာတ်ပုံတွေမကကိုယ့်ရဲ့စိတ်ထဲမှာဘလို့ခံစားချက်တွေဖြစ်နေလဲ၊ကိုနောက်ဆုံးဘလို့ tweet လုပ်ခဲ့တယ်လဲ၊ကိုကြိုက်တဲ့သတင်းတွေ၊ video တွေကဘာလဲဆိုတာကိုပါသူများတွေချက်ချင်းသိသွားအောင်လို့ကိုယ့်ရဲ့အကြောင်းဖန်တီးနိုင်တာမျိုးပါ။ကို့အကြောင်းသိချင်တဲ့သူတယောက်ကကိုယ့်ရဲ့မျက်နှာကိုပဲဖြစ်ဖြစ်ဓာတ်ပုံကိုပဲဖြစ်ဖြစ် Blipper app ကတစ်ဆင့် camera နဲ့ scan ဖတ်ကြည့်လိုက်တာနဲ့ကိုရုပ်ပုံရဲ့ခေါင်းပတ်လည်မှာAR နည်းပညာနဲ့ဖန်တီးထားတဲ့ဘူစီပေါင်းလေးတွေပေါ်လာပါလိမ့်မယ်။ဘူစီပေါင်းတစ်ခုစီမှာကိုရွေးချယ်ထားတဲ့ကိုအကြောင်းခေါင်းစဉ်တစ်မျိုးစီကိုမြင်ရမှာဖြစ်ပါတယ်။ဒါရီမကကြော်ကြားသူတယောက်ယောက်နဲ့ကိုရုပ်ခတ်စင်စင်ရှိတဲ့ဆိုရင်လေဘဲမင်းသမီးမင်းသားအစိုးရနဲ့တော့ဖြင့်တူတယ်လို့အကြံပြုဖော်ပြပါသေးတယ်။လူမှုကွန်ရက်တွေပေါ်မှာဆက်သွယ်ချိတ်ဆက်နေကြတဲ့ခေတ်မှာလူတွေအနေနဲ့ကိုရဲ့အကြောင်းအပျော်ဖန်တီးနိုင်ကြဖို့ဖြစ်တယ်လို့Blipper company လုပ်ငန်းလက်ပတ်ရေးဆိုင်ရာအကြီးအကဲ Danny Lopez ကဆိုပါတယ
် Well actually we are giving people the ability to play with facial recognition in their smartphone and be able to
ညနာမှမီးတဲ့နည်းပညာကို smartphone ပေါ်မှာကြိုက်တယ်လို့အပြိုအတန်းလုပ်ကြည့်လို့ရအောင်ကျွန်တော်တို့ကဖန်တီးပေးတာပါကိုယ့်ရဲ့စိတ်ခံစားချက်ဘယ်လိုဖြစ်နေသလဲဆိုတာသူများတွေသိအောင်လုပ်နိုင်မယ်ဒီနည်းပညာသုံးပြီးတငယ်ချင်းတွေနဲ့ဆက်သွယ်နိုင်ကြမှာပါ
သူတို့ရဲ့ဖန်တီးမှုက augmented reality နည်းပညာအပြင်ကွန်ပျူတာဉာဏ်ရည် artificial intelligence ကိုသုံးပြီးတော့မျက်နှာတွေကိုမှတ်မိအောင်လုပ်ထားတာဖြစ်ပါတယ်။ Blipper app ကို2016ဒီဇင်ဘာလကမှစတင်မိတ်ဆက်ခဲ့တာပါ။အစပိုင်းတုန်းက Germany ဝန်ကြီးချုပ် Angela Merkel အပါအဝင်အများသိကြသူပေါင်း 8,000 လောက်ရဲ့မျက်နှာတွေကို Blipper app ကမှတ်မိတယ်လို့ app တီထွင်သူတွေကပြောပါတယ်။အခုတော့လူအများသိသူတွေအပါအဝင်ကိုယ့်ရဲ့အကြောင်းကိုယ်တိုင်ဖန်တီးထားသူစုစုပေါင်း3သိန်းခွဲကျော်ရဲ့အကြောင်းကို Blipper app ကပြောပြနိုင်ပါတယ်။ app သုံးသူတွေက blipping လုပ်တယ်လို့ပြောကြပါတယ်။တဘောကကိုသိကျင်သူရဲ့မျက်နှာဒါမှမဟုတ်ဓာတ်ပုံကို smartphone camera ကတစ်ဆင့် Blipper app ကဖတ်ပေးလိုက်တာပဲဖြစ်ပါတယ
်။ We look at the world through our eyes, we understand the world through sight, yet the camera lens has the ability to become that extension of your sight.
ကျွန်တော်တို့ကကဘာကြီးမှာဘာတွေဖြစ်နေတယ်လဲဆိုတာကိုမျက်စိနဲ့ကြည့်ပြီးကိုမြင်တာကနေကဘာမှာဘာတွေဖြစ်နေတယ်လဲဆိုတာနားလေသဘောပေါက်ကြပါတယ်။မျိုးလုံးလိုပဲကင်မရာမှန်ဘလူးကလည်းတပ်ဝင်လှူရှားနေတဲ့ကဘာကြီးနဲ့သတင်းအချက်အလက်တွေကိုကိုရှေ့ရောက်အောင်လုပ်ပေးနိုင်စွမ်းရှိပါတယ်။တခုခုသိချင်ရင် Google မှာစာသားရိုက်ထည့်ရှာရတာကျွန်တော်တို့အကျင့်ပါနေပါပြီ။ဒီနည်းပညာနဲ့ဆိုရင်သိချင်တာကိုဖုန်းကင်မရာရှေ့ထားလိုက်တာနဲ့ဘာမှစာရိုက်ပြောပြနေစရာမလိုပဲအဖြေပြန်သိရနိုင်မှာပါ။အထင်ကြီးရနေရာတွေအကြောင်းလူပုဂ္ဂိုလ်အကြောင်းတရိစ္ဆာန်အကြောင်းအရာဝတ္ထုအကြောင်းသိကျင်သမျှကို augmented reality နည်းပညာကချက်ချင်းသိရအောင်လုပ်နိုင်ပါတယ်။သိကိုရှေ့ပြေးနေပေမဲ့အခုလက်ရှိအဲ့ဒီလိုဖြစ်နေပါပြီ
။လူမျက်နှာတွေကိုမှတ်မိနိုင်ပြီးအကြောင်းချက်တွေကိုပြောပြနိုင်တဲ့ Blipper app က99ရာခိုင်နှုန်းကျော်မှန်ကန်တယ်လို့လည်းဆိုပါတယ်။အခုလိုမျိုးလူတွေရဲ့မျက်နှာကိုမှတ်မိနိုင်တဲ့နည်းပညာကကိုယ့်ရဲ့ privacy ကိုချိုးဖောက်ရရောက်နိုင်တယ်လို့ဆိုရင်နေကြသူတွေလည်းရှိပါတယ်။အဲ့ဒီသူတွေထဲမှာ UK အခြေဆိုင် Privacy International အဖွဲ့က Federica Kellyuna လည်းတယောက်ပါဝင်ပါတယ
်။ Augmented reality does not just give you information about the world, it superimposes information on the world. And in this particular case we have a single
Augmented reality နည်းပညာကကမ္ဘာကြီးနဲ့ပတ်သက်တဲ့သတင်းချက်လက်တွေကိုပေးယုံနေမှာကပါဘူး။ကမ္ဘာကြီးရဲ့ချက်လက်တွေကိုအထောက်အထားနဲ့လည်းပေးပါတယ်။ဒီကိစ္စမှာတော့ဘလို့ချက်လက်တွေကိုပဲမြင်စီရမယ်ဆိုတာကိုကုမ္ပဏီတစ်ခုကဆုံးဖြတ်ပြီးလုပ်တဲ့သဘောပါ။ကိုယ်နဲ့ပတ်သက်တဲ့ဘလို့အချက်တွေကိုပဲတခြားသူတွေကိုပြမယ်ဆိုတာရွေးချယ်နိုင်ခွင့်ရှိတဲ့အတွက်တော့ကောင်းပါရဲ့။ဒါပေမဲ့စနစ်တစ်ခုခုချွတ်ယွင်းသွားမယ်ဆိုရင်ဘလို့ဖြစ်မလဲ။နောက်ကိုလမ်းသွားနေရင်တခြားတစ်ယောက်ကကိုယ့်မျက်နှာကိုစကန်ဖတ်ကြည့်လို့မကောင်းတာတွေပေါ်လာရင်ဘယ်လိုလုပ်မလဲဆိုတဲ့အရေးကြီးတဲ့မေးခွန်းတွေမေးစရာရှိပါတယ
်။ Blipper app ဖန်တီးသူတွေကတော့သူတို့ရဲ့နည်းပညာကိုအင်မတန်လုံခြုံအောင်လုပ်ထားပါတယ်လို့ဆိုပါတယ်။
It's extremely secure what the information we're collecting is secure servers.
Immediate လုံးကျုံပါတယ်။ကျွန်တော်တို့ရယူထားတဲ့အချက်လက်တွေကိုလုံခြုံတဲ့ server မှာတင်ထားတာပါ။လူတွေအနေနဲ့ဘာတွေကိုပြကျင်တယ်လဲမပြကျင်ဘူးလဲဆိုတာကိုယ်တိုင်ရွေးချယ်နိုင်စွမ်းရှိတာကအဓိကအချက်ပါ
။ Blipper app ကိုသုံးတဲ့သူတွေအနေနဲ့အနည်းဆုံးအသက်16နှစ်ပြည့်ပြီးသူတွေဖြစ်ဖို့လိုပါတယ်။တကယ်လို့ကိုယ့်ရဲ့ profile ကိုသူများတွေကိုတစ်ချိန်လုံးပြမထားခြင်းဘူးဆိုရင်မမြင်အောင်လုပ်လို့ရနိုင်ပါတယ်။ဒါပေမဲ့မျက်နှာတွေကိုမှတ်မိနေတဲ့ app ကြောင့်ကိုယ့်ရဲ့အတွင်းရေးမလုံခြုံဘူးလို့ခံစားရတယ်လို့ Federica ကဆိုပါတယ်
။ I think the problem is your face is in a way unique identifier. It links, it has the potential to link various information and things.
ကိုယ့်ရဲ့မျက်နှာကနေတခြားအချက်တွေသိအောင်လုပ်နိုင်တာကပြဿနာလို့ထင်ပါတယ်။ကိုမျက်နှာနဲ့ဆက်ဆက်ပြီးကဘာကြီးမှာကိုနဲ့ပတ်သက်သမျှအချက်လက်အစုံရှာလို့ရနိုင်ချေရှိတယ်လေ။အများပြည်သူကြားထဲမှာကိုကလူမသိသူမသိတယောက်မဟုတ်တော့ဘဲနဲ့လမ်းလျှောက်နေရင်တခြားတယောက်ကကိုမျက်နှာကိုစကန်ဖတ်ပြီးတော့ကိုနဲ့ပတ်သက်တဲ့အကြောင်းတွေကိုသိနိုင်မယ်။သူတို့ဘာတွေသိရတယ်ဆိုတော့ကိုကလည်းထိန်းချုပ်ကန့်သတ်နိုင်စွမ်းမရှိတဲ့အခြေအနေမျိုးမှာကျမကတော့စိုးရိမ်ပါတယ်
။ online ပေါ်မှာစာရီနံပါတ်ရေးရေးပြီးရှာကြည့်နေရမယ့်အစားဓာတ်ပုံတွေမျက်နှာတွေနဲ့ရှာဖွေတာမျိုးလုပ်ပေးထားတာကအသုံးလွယ်ကူစေဖို့ဖြစ်တယ်လို့ Blipper ကပြောပါတယ်။မျက်နှာမှတ်မိတဲ့ Blipper app ကိုကုန်ပစ္စည်းအမှတ်တံဆိပ်ကြော်ညာခြင်းတွေ၊ကုမ္ပဏီအတွက်သုံးခြင်းတွေအတွက်လည်းဖန်တီးပေးနိုင်တယ်လို့ Blipper ကုမ္ပဏီကပြောပါတယ်ရှင်။